အမေရိကန်အနေနဲ့ဗီယက်နမ်နိုင်ငံကိုဒီနှစ်ထက်နောက်ထပ်လင်းတင်စစ်သမောကြီးတစ်စီးထပ်မံလက်ပတ်စေဖို့သဘောတူညီမှုရရည်မျှော်လင့်နေပါတယ်။အမေရိကန်နဲ့ဗီယက်နမ်ကြားစစ်ပွဲတွေဖြစ်ပွားခဲ့ရကနေဆက်ဆံရေးပြန်ကောင်းမှုနီးစပ်လာတာရဲ့ပုံမှန်ပြရုပ်ဖြစ်အခုလိုပင်လယ်စစ်ကမ်းလက်ပတ်မှုတွေလှုပ်လာတာဖြစ်တယ်လို့အမေရိကန်စစ်မြေကာကွယ်ရာရှိသူကဆိုပါတယ်။မနှစ်မလာတုန်းကလည်းအမေရိကန်လင်းတင်စစ်သမောကြီး USS Carl Vinson II အနေနဲ့1985ခုနှစ်မှာဆုံးသက်ခဲ့တဲ့ American Vietnam စစ်ပွဲပြီးပထမဆုံးအချိန်အနေနဲ့တရုတ်နိုင်ငံရဲ့ဒေသတွင်းစစ်ရေးအင်အားတိုးချဲ့လာချိန်မှာ Vietnam စစ်ကမ်းကိုဆက်ရောက်ခဲ့ပါတယ်ခင်ဗျာ။